ပြီးခဲ့တဲ့ရက်ပိုင်းကစစ်ဘေးတင်းဆောင်လာတဲ့ရှင်းလောက်ဝရွာကအယောက်20ကျော်လက်က73ဦးကိုမတရားအသိနဲ့ဆက်နွယ်မှုပုံမှ19/1/1တို့နဲ့တရားစွပ်စွလိုက်ပြီးကြံတဲ့လူတွေကိုတော့ခံဝင်ကတိနဲ့ပြန်လွှတ်ပေးလိုက်ပါတယ်။ဒီတော်တွင်ရခိုင်ပြည်နယ်မြောက်ဦးဒေသတဝိုက်မှာမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်တွင်းကနောက်ဆုံးရသတင်းတွေကို VOA သတင်းတောက်မိခါကစူးစီးတင်ပြထားပါလိမ့်ရှင်။
ပြီးခဲ့တဲ့ရက်ပိုင်းတပ်မတော်နဲ့ AA ရခိုင်တပ်မတော်တို့စစ်ရေးတင်းမာမှုတွေမှာရခိုင်ပြည်နယ်ကြောက်တော်မြို့အတွင်းကိုထွက်ပြေးတိမ်းရှောင်လာကြတဲ့ချင်းပြည်နယ်ပလောဝမြို့နယ်ကရှင်းလောက်ဝရွာသား24ဦးနဲ့သူတို့ကိုလက်ခံထားတဲ့အင်ရှင်2ဦးကိုတပ်မတော်ရဲ့တိုင်တန်းချက်အရဆိုပြီးကြောက်တော်ရဲစခန်းကဖမ်းဆီးထားခဲ့တာပါသူတို့ကိုရခိုင်တပ်မတော်အေအေနဲ့ဆက်သွယ်တယ်ဆိုတဲ့ဆက်ဆွဲချက်တွေနဲ့ဖမ်းဆီးခဲ့ပြီးစစ်ဆေးမှုတွေလုပ်ခဲ့ပါတယ်ဒါပေမဲ့ဒေသခံတွေကတော့ဒီရှင်းလောက်ဝရွာသားစစ်ရှောင်တွေဟာဇန်နဝါရီ26ရက်နေ့ကပလောဝမြို့နယ်ရှင်းလောက်ဝကျေးရွာအထက်ခုံရွာနဲ့ကောက်ကြီးဝရွာဘက်တွေမှာမြမတက်မတော်နဲ့ရခိုင်တက်မတော်အေအေတို့တိုက်ပွဲဖြစ်ပွားခဲ့ပြီးတက်မတော်ကနေရှင်းလောက်ဝဒေသကရခိုင်လူငယ်တွေကိုဖမ်းဆီးစစ်ဆေးမှုတွေတင်းကျပ်လာတာတွေကြောင့်နေရက်ကနေကြောက်တော်ဘက်ကိုထွက်ပြေးတင်းဆောင်လာခဲ့တာဖြစ်တယ်လို့ပြောပါတယ်။မနေ့ကဖေဖော်ဝါရီ17ရက်နေ့မှာတော့ဒီဖမ်းဆီးထိန်းသိမ်းခံထားရတဲ့26ဦးတည်းက73ဦးကိုမတရားအသိနဲ့ဆက်နွယ်မှုပုံမှန်19/1တို့နဲ့တရားစွဲဆိုလိုက်တာဖြစ်ပါလေ။ဒါနဲ့ပတ်သက်လို့တရားစွဲခံရတဲ့ရွာသားတွေဘက်ကလိုက်ပါအကျိုးဆောင်ပေးနေတဲ့ရှင်းနေဦးထွန်းလာကအခုလိုပြောပါရယ်
။အဲ့26ဦးကိုသူတို့က၄ရက်နဲ့ဆန်းလာဆန်းလာတာပေါ့နော်ဒီက၄ရက်နဲ့။ဟုတ်ကဲ့အဲ့ဒါကိုစစ်တွေကိုယူသွားရဲစစ်တွေမှာအာရေးတဲ့ဖွဲ့ရဲ့စာအဖိုင်မှုစစ်တယ်စစ်ကြီးမမလေးကဒီလိုကအဲ့26ဦးထဲက73ဦးကိုတရားစွဲတင်တယ်ကျန်တဲ့စစ်တပ်ကိုကြတော့ခံရမှာတော့တရားစွဲခံရတဲ့သူတွေကအဲ့ချင်းလဲဝါမှာတော်တော်မျိုးကရော်ငွေတွေကလည်းတော်ပြီးတော့လုံးလုံးကြတာပေါ့ဈေးဆိုင်တွေကုန်သွားတဲ့သူတွေပါ
ဖန်စီခံထားရသူတွေက73ယောက်ကိုသာအေအေနဲ့ဆက်သွယ်ရဆိုတဲ့အထောက်ထားတွေကိုရဲကစစ်မင်းချိန်မှာတွေ့ရလို့အခုလိုအဥပဒေနဲ့တရားစွဲခံရတာဖြစ်တယ်လို့ကနဦးသိရှိထားရကြောင်းရှင့်တွေကတော့ဆိုပါတယ်ဒီအမှုကိုလာမဲ့ရုံချိန်မှသာစတင်စစ်ဆေးမရမှာမို့ဆွဲချက်တင်ထားတဲ့ဥပဒေကိုအခုတရားစွဲခံရသူတွေကရဲကစစ်ဆေးတွေ့ရှိချက်သေးကလို့ဖောက်ဖျက်ကျူးလွန်ခဲ့ခြင်းရှိမရှိမှန်မှန်မှန်ကိုတရားခွင်မှသာစစ်ဆေးရမှာဖြစ်ပြီးအဲ့ဒီချိန်မှသာခုခံချေပနိုင်မယ်လို့ရှေ့နေကဆိုပါတယ်တရားစွဲခံရတဲ့သူတွေနဲ့ပြန်လွတ်လာတဲ့သူတွေနဲ့ပတ်သက်ပြီးရှေ့နေဦးထွန်းလာကအခုလိုပြောဆိုသွားပါတယ
်မဖန်ခင်ကလေးကသူတို့မှာအဲ့ချက်တွေဆိုတဲ့အချက်လိုက်ဥမာဆိုပါတော့လက်နက်တို့ဟိုတခြားဟိုပို့ဆောင်လာတော့ပါတော့ဘာမှမမိဘူးပေါ့နော်ဒါပေမဲ့သူတို့ကိုတန်ဟိုတန်တရားနဲ့ဆိုမှာပေါ့နော်ဖမ်းပြီးတော့စစ်ဆေးလိုက်တယ်စစ်ဆေးလိုက်တဲ့အချိန်မှာရေကချစ်တယ်စာပါကချစ်တယ်စစ်တော်သူတို့ရဲ့ထွက်ချက်အရာဒီစစ်တုံးယောက်ကဒီကိစ္စနဲ့ညီးရရပေါ့တခြားစစ်တုံးယောက်ကြတော့ဒီကိစ္စနဲ့မမိဘူးအဲ့လိုဆိုပြီးတော့အခုတော့ဆိုဒီစစ်တုံးယောက်ကိုပဲဆွေးတယ်ကျန်တဲ့အမကြီးထွက်ချက်မှမကြီးတဲ့လူတွေကြတော့အဲခံဝင်တဲ့လက်သေးရယ်နောက်စွင့်နေရှိမှာပေါ့ဗျာ
ရခိုင်ဒေသကစစ်ဘေးတင်ပြည်သူတွေကိုလိုက်ပါကူညီနေသူတူဖြစ်တဲ့စစ်တွေမြို့ကန်ဦးဇော်ဝင်းကတော့အခုဖြစ်ရကလည်းမတရားချုပ်နှောင်ခံရတာဖြစ်တယ်လို့ဆိုပါတယ
်လက်ရှိအနာရအစိုးရတော်လကောင်ဒီအစိုးရတက်တော်အရင်ကတော်လကောင်ရခိုင်ပြည်သူလူထုကိုလက်နက်ကတော်လရင်လမ်းဆိုင်ဟိုမကမ်းမဖြစ်ကဲအောင်အဲ့လိုတွန်းလက်ပုံကန်ရှင်းအောင်တော်လန့်ရှင်းအောင်အဲ့လိုလုပ်နေကြရလို့ကျွန်တော်တို့ကတုံ့ပြန်ကြရတယ
်မတရားအတင်းဥပဒေနဲ့ဆွဲခံရသူတွေထဲမှာစစ်ဆောင်တွေကိုလက်ခံထားတဲ့အင်ရှင်အမျိုးသမီးတဦးပါဝင်နေပြီးဒီလူတွေကိုလာမဲ့မက်လာ၄ရက်နေမှာထပ်မံရုံထုတ်စစ်ဆေးသွားမှာဖြစ်ပါတယ်ဒီတော့တွင်မှာပဲရခိုင်ပြည်နယ်အတွင်းမှာမြမတက်မတော်နဲ့အေအေလက်နက်ကင်တပ်ဖွဲ့ဝင်တွေအကြာတိုက်ခိုက်မှုတွေစတိုက်ဆိုသလိုရှိနေသေးပါဒီကနေ့မနက်ပိုင်းကပဲမြောင်ဦးမြို့အနီးတဝိုက်နားမှာနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးနေ့လယ်ပိုင်းလောက်မှာတော့အခြေအနေပြန်ပြီးငြိမ်သက်သွားတယ်လို့စစ်ဘေးတင့်ဒေသခံတွေကကူညီပေးနေတဲ့စစ်တွေမြို့ကန်ဦးဇော်ဝင်းက VOA ကိုပြောပြပါတယ်ခုလိုတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်တွင်စစ်ဘေးရှောင်ဒုက္ခသည်ဥယျာဉ်ဟာများလာနေပြီးဒီလိုဒုက္ခသည်တွေအတွက်စားဝတ်နေထိုင်ရေးအခက်အခဲတွေရှိနေတဲ့အကြောင်းဒုက္ခသည်တွေကိုအကူအညီပေးနေတဲ့သူတွေကဆိုပါတယ်လက်ရှိဒုက္ခသည်အရေးအတွက်အတိအကျစည်ရင်းသိရဖို့ခက်ခဲပေမဲ့လည်းခံမှန်းကြည့်အရတော့စစ်ရှောင်ဒုက္ခသည်တပေါင်းကြီးပါရှိနိုင်တယ်လို့ကူညီကယ်ဆယ်ရေးလုပ်သူတွေကပြောပါတယ်ရှင်